ပရရှင်များရှင်ပြီးခဲ့တဲ့ဆောင်းမားမှာမကြခင်ကမှကွယ်လွန်သွားတဲ့စာရေးဆရာကဗျာဆရာမကြီးဒေါ်ကြည်ရဲ့စာပေကောက်ချောင်းတချို့နဲ့ဖြစ်တည်မှုဝါရီကနေကန်ကန်ကြီးအကျိုးနဲ့တဏှာကိုနောက်ဆုံးလက်ခံသွားတဲ့အကြောင်းတင်ပြခဲ့ပါတယ်ခုတစ်ခါတော့သူ့စကားတွေထဲကကောင်းတို့ရာရာတချို့ကိုရွေးထုတ်တင်ပြပါမယ
်လူရီယာ estate ကိုထွင်တယ်ထွင်တိုင်းလည်းကောင်းတာမဟုတ်အစ်စ်ထွင်တဲ့အထဲထဲမှာကောင်းတာတွေလည်းရှိတယ်ဆိုးတာတွေလည်းရှိတယ်အဖိုးတန်တာတွေလည်းရှိတယ်အသုံးမူကြတာတွေလည်းရှိတယ်အဲ့ဒါကိုတည်ရမယ်ဒါပဲ
ကြည်လို့ပြောရင်သူခစ်တဲ့ရှေ့ကပြေးပြီးဝိတုကဗျာတွေရေးသားခဲ့တဲ့ဖြစ်တည်မှုဝါဒီဆိုင်ဆရာမလို့အသိများပေမဲ့သူဟာဆေယောဂအထုကုတမားရော်ကြီးတူလည်းဖြစ်ပါတယ်ဒုတိယကဘာစစ်ကိုကိုတွေ့ကြုံရပြီးစစ်ကြီးပြီးလို့ကြောင်းပြန်တက်တဲ့အခါခုနှစ်တန်းကစတက်ရပြီမဲ့တနည်းတည်းရှစ်တန်းကိုရန်းနဲ့သူတို့ခေအခေါ်ကောလိပ်ဝင်ဆောင်ဝေးဝဲဝင်ရောက်ဖြစ်ဆိုတဲ့အခါအင်္ဂလိပ်စာဂွန်ဒူးနဲ့ဗမာတနိုင်ငံတို့အထူးကြုံဆုံးဆက်ရောက်မှာပါဝင်အောင်မြင်ပါတယ်ဗမာစာမှာတော့အောက်မှကြော်ယုံဝင်လေးပဲရတယ်လို့ပြောပြပါတယ်ဒါပေမဲ့အတွေ့အကြုံစကလုံးသစ်တွေနဲ့စကူးတဲ့ပေါ်တဲ့အတိုင်းဗမာစာကိုဖွင့်ရက်ရေးသားတာမို့သူ့ကိုတူရေးလို့မလွယ်တဲ့စာရေးဆရာကဗျာဆရာဖြစ်အထွန်းလာတာပါသူခေတ္တအခါကဗမာရီလက်ခံထားတဲ့စာနှုန်းတွေပြုမှုကြင်ကြံတွေးခေါ်လှုပ်ရှားပြောဆိုပုံတွေနဲ့မတူတဲ့လက်လက်တဲ့အမျိုးသမီးတယောက်ကိုသူစာရီမှာပုံဖော်ထားတာမို့ကျောင်းတင်ရိုးတွေမှာသူစာရီကိုမပြထမ်းလဲခေတ်ကပြထမ်းချက်တွေကိုဖောက်ထွက်တဲ့နောက်မျိုးဆက်တွေဟာကြီးစာရီကဗျာရီကိုရှာဖွေဖတ်ရှုကြအွန်လိုင်းမှာဆွေးနွေးကြပါတယ်တမန်လူတယောက်ကသိရွက်တွေကျွေးနေတယ်နော်လို့ပြောတတ်ချိန်မှာကျွေးရဲ့အတူလူတော်သည်လို့ဖွဲ့တတ်တဲ့သူ့အမခန်းစာရီကြောင့်စာချစ်သူတွေကကြီးကျယ်ခမ်းနားတဲ့အမှုပညာရှင်လို့ရှုမြင်ကြပေမဲ့သူ့ကိုသူတော့
ကိုကိုကျတော့ကိုမချီးမွမ်းနေမှာဘူးဒါပေမဲ့ကိုကသူများရဲ့လို့မရဲပဲနဲ့ကိုကြိုက်တယ်လို့ကိုရဲတော့သူများနဲ့မတူတာတော့အမှန်ပဲပေါ့အရှိရောက်တယ်လို့ပြောခြင်းလို့ပြောပေါ့အဲ့ဒါကိုနောက်ထပ်မွေးလိုက်တဲ့လူတွေကနားလည်းလက်ခံနေတဲ့အခြေအနေကိုချက်ချင်းရသွားတယ်အဲ့တော့သူတို့ရဲ့သားသမီးဆိုတော့မိမိ generation ပေါ့နော်အဲ့ဒီကလည်းဆက်လက်ပြီးတော့ဗာခေါ်မလဲအာနားလေကျင့်ငတ်မှုကိုရသွားတယ်အဲ့ဒီတော့ရှေးရှေးတုန်းကတဲ့ရဲ့ကျဲတဲ့လူတွေမကျင့်တဲ့လူတွေလောင်ပြောင်းခဲ့တဲ့လူတွေတချို့ကတော့လည်းအာနားကိုမလဲနိုင်ဘူးဆိုတဲ့လူတွေကတခါသူကလည်းသူ့ရဲ့သားသမီးမိမိတွေနဲ့ရောပြီးတော့လိုက်လာပြီးတော့ဘောကြက်ကျင်းနဲ့သွားတယ်လူကြီးလည်းအများကြီးတွေ့ရတယ်။အဲတော့ဆရာမကြီးမှဘလူ့ကိုမှဟိုစိတ်ဆိုးကြီးရမကျေနပ်စရာအာမခံခြင်းဖြစ်စရာမရှိပါဘူး
။သူစာရီကိုဆက်ကျော်သက်တွေကဆလို့လူငယ်လူလတ်လူရွယ်လူကြီးတွေပါဖတ်နေပေမဲ့ခေတ်ကာလတွေကကွာဟတဲ့အတွက်လေ
လူငယ်တွေဆိုတော့ကိုနဲ့မတူတာတွေကအများကြီးပေါ့နော်ကိုကြီးသလိုကြီးလာတာမဟုတ်ဘူးကိုရဲ့နောက်ခံကားချက်မျိုးသူတို့မှလည်းမရှိဘူးဆိုတော့သူတို့ကဒါဖြစ်လို့ကြိုက်တယ်လေစိတ်နဲ့တည်း appreciate လုပ်နိုင်တယ်လေသူတို့ကအဲ့ဒီလိုလုပ်တော်လဲတယ်တခါနောက်ခံကားချင်းမတူတဲ့အတွက်ကြောင့်တချို့တနေရာမှာတခါသူတို့နားလေပုံကတမျိုးဖြစ်နေပြန်ရော
သူငေငေကရေးခဲ့တဲ့ကြံပြချို့ဟာမရင်ကျက်ဖဲလက်တဲ့ဆက်နဲ့သဘောတွေပါတယ်လို့ပြောလို့ရှိပါတယ်။သူစာရီကဗျာရီဟာအချစ်တွေအလွမ်းတွေအဆွေးတွေအသံတွေဆိုပေမဲ့ကျမပညာသေးဝိတ္ထုဟာသဘင်လောကကိုစစ်စစ်ပေါက်ပေါက်အခြေခံရေးသားထားပြီးဝိတ္ထုတို့အတော်များများဟာလည်းအချစ်တသက်ထက်ဘဝကိုဖွဲ့တာရှိပါတယ်
။ဝိတ္ထုတွေမကဘူးကဗျာမှာလည်းဘလူဘဝကိုအနိစ္စဆုံးကနေကြည့်ပြီးတော့ရေးတာကြီးအများကြီးရှိတယ်ဒါပေမဲ့အဲ့အရာကိုလူတွေကမဖတ်တာလားမကြိုက်တာလားမမှတ်မိတာလားမသိဘူးဥပမာကြပြားတွေထဲမှာဆိုရင်ဘိုးငငယ်တော့18နှစ်16နှစ်လောက်ကရေးတဲ့တိတ်မနှိမ့်ချက်သေးတဲ့ဟာတွေကိုကြိုက်တဲ့လူတွေကအများကြီးအဲ့ဒီအနောက်မှာကိုကိုရောရင့်ချက်လာပြီးထင်တာပေါ့နော်အဲ့ဒီအရွယ်ကျမှရေးတဲ့ဟာကိုမဖတ်ဘူးတဲ့လူတွေကလည်းအများကြီးဆိုတော့တစ်ခါတအံ့ဩတယ်ဥပမာပြရရင်ဆေးရုံဆောင်မှတ်တမ်းဆိုတဲ့ကြပြဆိုလို့ရှိရင်ဆေးရုံကိုလူနာရောက်လာပြီးတော့ဆင်းရဲသားတွေပဲလို့သိတယ်ဆိုတာကိုရေးထားတဲ့ဟာတဆေးကြပြလိုက်တယ်နောက်ပြီးတော့ဟိုဆောင်းခေါ်ပါမောင်တို့ဟင်းအင်းဟင်းအင်းလို့ဆို ဆီယမကြီးကအဲ့ဒါတွေကိုတစ်ခါတစ်ခါကြပြန်ပြီးတော့ဖတ်လို့ရှိရင်ဟို Somerset Maugham ဆိုတဲ့စာရေးဆရာကြီးသူငယ်ငယ်ကရေးတဲ့အစာတွေအကြောင်းကိုပြောသလိုပဲကြော်ရိုးတစ်ချောက်လုံးချမ်းသွားတာပဲဆိုတော့ခွာကမကြိုက်လို့ရှက်လို့ပေါ့နော်ဒါပေမဲ့လူတွေကအဲ့ဒါတွေကိုအများကြီးကြိုက်တယ်ကလေးတွေရင်ကြိုက်သလားဆိုတော့မဟုတ်ဘူးတက်40 50 60 90တွေကကိုနဲ့ရွယ်လူတွေကလူတွေကလည်းအချစ်တိတ်ဆာချွဲချွဲပြစ်ပြစ်လွန်းလွန်းချွဲချွဲတွေကိုဘယ်လိုကြိုက်မှမသိဘူးဆိုတော့တစ်ခါတခါလဲတိတ်ပြီးတော့ဝမ်းမပြောင်းနိုင်ပါဘူးဝမ်းမစားနိုင်ပါဘူ
းဒါပေမဲ့လူတကူအကြိုက်တစ်မျိုးရှိတာမို
့စာဖတ်ပြိတ်တက်ဆိုတာမျိုးမျိုးပဲသူကြိုက်ချင်တာသူကြိုက်နိုင်တယ်စာရေးတဲ့လူကလည်းကိုရေးချင်တာအသက်အရွယ်နဲ့လိုက်ပြီးတော့ရေးခဲ့တယ်ဆိုတော့ဟိုငငယ်တုန်းကရေးတာဆက်စီရကောင်းတယ်လို့လည်းပြောလို့မရဘူးအသက်ကြီးမှရေးတာကလည်းကောင်းလာစီရဲ့လို့လည်းပြောလို့မရဘူးသူခင်းတဲ့သူတစ်သေးသေးလူကလည်းတက်သွားတယ်စာဖတ်ပြည့်တတ်တွေကလည်းအမျိုးစုံပြောင်းလဲသွားတယ်ဆိုတော့ဒါကသဘာဝပဲဘယ်တိုင်းပြည်ဘယ်နိုင်ငံဘယ်ဘာသာစကားနဲ့ရေးတဲ့စာရေးဆရာပဲဖြစ်ဖြစ်ဒီအဖြစ်ကိုကြုံတွေ့ရမှာပဲအဲ့ဒါလိုပဲကိုယ့်ကိုယ်ကိုဆုံးမှာပါတယ
်တို့ကြီးကအသက်92နှစ်တိဆရာဝင်လုပ်ခဲ့ပြီးအနာယူလိုက်တော့မှဗြိတိန်နိုင်ငံကနေအမေရိကန်ပြည်ထောင်စုမှပြန်အခြေချသူဖြစ်ပါတယ်။သူရေးကျင်နာရီသူပရိသတ်ဆန္ဒဖြစ်စွန်းပေးကျင်နာရီစုံကန်းတန်အောင်မလုပ်နိုင်ခဲ့ပါဘူး။အင်းလွမ်းနာကြပေမဲ့ထွက်လာပြီးမှတချိန်မှပြန်မရောက်တဲ့မွေးရမြေအတွက်ဆူတောင်းကြတော့
လူရဆန္ဒဤပြည်စုံရပါစေ။နောက်မဆင်းရဲရပါစေနဲ့လို့ဆူတောင်းပါ။ဘယ်လိုဆင်းရဲဒုက္ခရောက်နေမှာဘူး။တိတ်ဝန်းနေတယ်ကိုနဲ့ခင်မင်းနဲ့မိတ်ဆွေတွေရန်ကုန်ကလူတွေကတော့ချမ်းသာနေကြပါတယ်။ဒါပေမဲ့လူများစုဆင်းရဲတာဆင်းရဲတာလို့လည်းမခေါ်နိုင်သူတို့ဘယ်လိုပြောမလဲ။ဘဝပြည်သား90ရာခိုင်နှုန်းလို့ပြောမလား။အဲ့ဒီလူတွေဒုက္ခမရောက်ကြပါစေနဲ့ချမ်းသာကြပါစေ။ဘဝလေးနဲ့စားနိုင်၊တောက်နိုင်၊လူနဲ့သူနဲ့အတူနေနိုင်ကြပါစေလို့ဆုတောင်းချင်ပါလား။
ဒီစုတောင်းမပြည့်ခင်စပတ်တဲ့လူဟာအများတဲ့ခေါင်းတလုံးပါတယ်လို့ပြောလို့ရှိတဲ့ဒေါ်ကြည်အေးကွယ်လွန်သွားပါပြီ။ခေါင်းတလုံးပါတယ်ဆိုရာယာရုထန္ဒရတာရာနောက်ကျောဓာတ်ုဂရုံးပေါ်ထိတ်ကွက်ပြီးတာရာမတရားလောဘနဲ့ချမ်းသာပြီးသူများတဲ့ခေါင်းတလုံးပါတာတွေမဟုတ်ပါဘူး။အကောင်ဆိုခွဲကြအမှားအမှန်ပိုင်းကြလောကရန်ကိုကြံ့ကြံ့ခံကိုကျင့်သိက္ခာကိုစောင့်ထိန်လောဘတက်လူသားဆန်ဆန်စူးစားကြင်ကြံနေထိုင်နာရီဖြစ်ပြီးသူစာရီမှာဒီယာရီကိုအချစ်လွမ်းတွေနဲ့ရောဖွဲ့လို့သူစာရဲ့အလှတရားကိုထုံမွန်သွားပါရဲ့ရှင်